ရင်းအောင်ဆန်နိုင်ငံများဖွဲ့အားစီရင်အနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးအနေအမြန်ကင်တွဲဆောင်ရွက်ဖို့ဂျနီဗာအခြေဆိုင်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလက်ချောက်ကထဘရူနိုင်းနိုင်ငံကကိုယ်စားလှယ်ဒူးနဲ့အာဆီယံအတွင်းမှူးချုပ်တို့ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုသွားပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သတင်းမနေ့ကထွက်လာပြီးတဲ့နောက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရရူဖတ်ကူဘီကဒီကနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။ဒီလ24ရက်နေ့ကအာဆီယံခေါင်းဆောင်တွေရဲ့စီဝေးအပြီးသဘောတူထုတ်ပြန်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအာဏာသိမ်းစစ်တပ်ကလိုက်နာလှုပ်ဆောင်လာစေရင်နဲ့မလိုက်နာဘူးဆိုရင်ဒါဝန်ယူမှုရှိစေရင်အချိန်တိုးမြင့်လှုပ်ဆောင်မှုလဲပြောခွင့်ရရူပတ်ကိုဘီကအာဆီယံကိုတောင်းဆိုထားပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနောက်ထပ်ဘိုးဘီဆိုးရွားမလာအောင်တားဆီးနိုင်ငံတကာအနေနဲ့ပူပြီးပါဝင်လှုပ်ဆောင်ဖို့လိုအပ်နေတယ်ဆိုတာရှင်းလင်းသိသာနေပါတယ်လို့လည်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောထားပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအကာအကွယ်ကင်းမဲ့ဆုံးနဲ့အဆိုးရွားဆုံးလူမှုအကျပ်တဲနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောခဲ့ပါသေးတယ်။ဆရာနာဒိနာရပောင်းတရားကြော်လာတဲ့အထိအာနာသိန်းစစ်ကောင်းဆောင်တွေအနေနဲ့သူတို့အာနာခိုင်မြဲရေးအတွက်ရေးရဆက်ဆက်ဖြိုခွဲနှိမ်နင်းနေတာပြီးရော့သွားမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့လူ့ခွင့်ရေးဆိုင်ရာကုလမဟာမင်းကြီးုံပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဆရာနာဒိနာကိုစန့်ကျင်ကောက်ွက်တဲ့အကြမ်းမဖက်အာနာပီဆိုင်ရေးလှုပ်ရှားမှု CDM နဲ့တခြားဆန့်ကျင်ဆန္ဒပြတာတွေကလည်းရော့ချမသွားသေးပဲအခိုင်အမာဆက်ရှိနေတော့မယ်လို့လူ့ခွင့်ရေးမဟာမင်းကြီးုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။